COVID-19 ကန်ဆိုကြောင့်အရှိတောင်အရှာဒေတာတွင်ထိခိုက်ကြဆင်းခဲ့ရတဲ့ခီးသွားလုပ်ငန်းတွေပြန်လည်ကောင်းမွန်လာဖို့အတွက်အဖွဲ့ဝင်နိုင်ငံတွေအကြားဖြတ်သန်းသွားလာနိုင်မဲ့ခီးသွားလမ်းကြောင်းအစီအစဉ်တစ်ခုအတွက်ပြင်ဆင်မှုတွေကိုအရှိန်မြင့်လှုံ့ဆောင်ကြဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူကတနင်္လာနေ့တုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်။အရှိတောင်အရှာဒေတာတွင် COVID ရောဂါကူးစက်မှုနှုန်းနဲ့ကြာဆင်းလာပြီဖြစ်တဲ့အတွက်ဒေတာရင်းခီးသွားလာမှုတွေကိုပုံမိုလွတ်လွတ်လပ်လပ်ဖွင့်ပေးဖို့အင်ဒိုနီးရှားသမ္မတက ASEAN ထိပ်သီးအစည်းအဝေးမတိုင်ခင်အွန်လိုင်းကနေပြုလုပ်ခဲ့တဲ့စီးပွားရေးလုပ်ငန်းဆိုင်ရာဆွေးနွေးပွဲတရမှာတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ဒေတာရင်းဖြတ်သန်းသွားလာနိုင်တဲ့ခီးသွားဇင်းကြံတစ်ခုကိုဖော်ဆောင်နိုင်ဖို့ဆိုတဲ့အယူအဆကို 2020ခုနှစ်ခရဲကအင်ဒိုနီးရှားကဥဆောင်တင်ပြခဲ့တာပါ။ကိုဗစ်ကပ်ဆိုးကြောင့်ခီးသွားတင်းကျပ်မှုဟာကမ္ဘာပေါ်မှာအရှိတောင်အရှာဒေသဟာအတင်းကျပ်ဆုံးဖြစ်တယ်လို့ WTO ကုလသမဂ္ဂကုံသွေးရေးအဖွဲ့ချုပ်ကြီးရဲ့အချက်အလက်တွေကိုကိုကပီးသမရဝီဒူဒူကပြောဆိုပါရယ်။ကိုဗစ်ကပ်ဆိုးကိုလာပေါင်း 20 ကြာရင်ဆိုင်ပြီးတဲ့နောက်အခုကျွန်တော်တို့မျှော်လင့်ချက်အလင်းရောင်တချို့ပြန်ရလာပါပြီ။ပြီးခဲ့တဲ့ရက်သက်တစ်ပတ်အတွင်းအရှိတောင်အရှာဒေသတွင်းကိုကိုဗစ်ရောဂါကူးစက်မှုဟာ 14ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဒါဟာကျဆင်းမှုတစ်ရာနှုန်းပဲရှိတဲ့တကဘာလုံးကျဆင်းမှုထက်အများကြီးပိုပါတယ်လို့သမ္မတဝီဒူဒူကပြောဆိုခဲ့ပါတယ်။အရှိတောင်အရှာဒေသအတွင်းအဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားခီးသွားလာမှုဟာဒေသတစ်ခုလုံးခီးသွားလုပ်ငန်းရဲ့40ရာခိုင်နှုန်း